ကမ္ဘာလူမှုအတိုင်းဝန်းကယုံကြည်လက်ခံလာအောင်ကြိုးပမ်းတဲ့အနေနဲ့စစ်မှန်တဲ့အစ္စလာမစ်စနစ်ကိုကျင့်သုံးသွားမှာဖြစ်ပြီးဒီစနစ်အရအာဖဂန်နစ္စတန်ရဲ့ပြည်ပကအလွန်ကာလမှာအမျိုးသမီးတွေယုံကြည်မှုအပြည့်နဲ့အလုပ်လုပ်ခွင့်ပညာသင်ကြားခွင့်ရရှိကြမှာဖြစ်ကြောင်းတာလီဘန်တွေကတင်းငွေတွေနဲ့မှကြေညာလိုက်ပါတယ်။သတင်းဌာနတွေကိုဖြန့်ဝေတဲ့တာလီဘန်အဖွဲ့နိုင်ငံသားကြီးဒုအကြီးအကဲမူလာဂန်နီဘာရာဒါရဲ့ကြေညာချက်ထဲမှာတော့အာဖဂန်စစ်ပွဲအဆုံးသတ်နိုင်ရည်ညှိနှိုင်းလိုက်လျောနိုင်မဲ့အာမခံချက်တချို့ကိုအခုလိုထုတ်ပြန်လိုက်တာပါ။ညဉ့်ညံ့ရေးအတွက်အမေရိကန်ရဲ့ဂျာဝင်စည်းစမှုနှီးကွေးနေကြမှာပဲ။အာဖဂန်အစိုးရတပ်တွေနဲ့တာလီဘန်တွေကြားတိုက်ခိုက်မှုတွေကလည်းမကြုံစဘူးတိုးလာနေကြမှာ။တာလီဘန်တွေဘက်ကအခုလိုကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်။အာဖဂန်မှာမိန်းကလေးငယ်တွေကြောင်းတက်ခွင့်တားမြစ်တာ၊ဆွေမျိုးမိသားစုအမျိုးသားတွေမပါပဲအမျိုးသမီးတွေအပြင်သွားလာခွင့်မရှိဘူးဆိုတဲ့တင်းကြပ်လို့နဲ့အစ္စလာမ်ဥပဒေကို1992လွန်ကာလတွေကစလို့တာလီဘန်တွေကအမိန့်ထုတ်ပြန်ခဲ့တာဖြစ်ပါတယ်ခင်ဗျာ။